ပြီးခဲ့တဲ့ဇူလိုင်လတရနေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှာရန်ကုန်တိုင်းလဲကူးမြို့နယ်ကစစ်မှုထမ်းဆောင်တို့ကပင်စင်လာသာတိုးပီးရေးဒေါ်ဆောင်စုကြည်ကိုလှုပ်ပီးရေးဆိုပြီးတကူတော်ဆန္ဒပြမှုတစ်ခုမထင်မရှားဖြစ်ပွားခဲ့တယ်လို့သိရပါတယ်။အာဏာပိုင်တွေကသူ့ကိုဖမ်းဆီးစစ်ဆေးနေတဲ့အကြောင်းမကြာမီရက်ပိုင်းတွေမှာမိသားစုတွေထံအကြောင်းကြားလိုက်တဲ့အခါကျမှဆန္ဒပြသူမိသားစုဝင်တွေကသိရပြီးသက်ဆိုင်ရာထံစုံစမ်းကြည့်တဲ့အခါမှာတော့အခုတတိကာယကရှင်နဲ့တွေ့ပွင့်မပေးသေးဘူးလို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းပေးပို့လိုက်ပါတယ်။ရတော်ခမရှိမှာတကူတော်ဆန္ဒပြခဲ့သူဟာတပ်မတော်မှာ10နှစ်ကျော်အမှုထမ်းခဲ့ပြီးလွန်ခဲ့တဲ့2နှစ်လောက်ကမှအငြင်းစားယူခဲ့တဲ့ရန်ကုန်တိုင်းလှဲကူးမြို့နယ်စစ်မှုထမ်းအောင်အဖွဲ့ဝင်လည်းဖြစ်ပြီးအောင်မင်္ဂလာရပ်ွက်ကန္နလန်းမှာနေထိုင်တဲ့အသက်36နှစ်အရွယ်ကိုနိုင်ဦးဆိုသူဖြစ်ပါတယ်။သူရတဲ့ပင်စင်လဆာတထောင်ဝန်းကျင်ဟာဒီနေ့ကုံစည်းနှုံးနဲ့ဘယ်လိုမှစားမလောက်လို့သူ့ရင်ဘတ်မှာပင်စင်လဆာတိုးပြီးပါဒေါ်ဆောင်စုကြည်ကိုပြန်လှုပ်ပြီးပါလို့စာရေးချိတ်ဆွဲပြီးဆန္ဒပြခဲ့တာလို့လှဲကူးမြို့မှာနေထိုင်တဲ့သူနဲ့ဆွေမျိုးနီးစပ်တော်တူကနေအားရဖြေကိုပြောပြပါတယ်။သူအဲ့ဒီလိုဆန္ဒပြတာကိုလည်းသူ့ရဲ့မိသားစုဝင်တွေကမသိကြပဲဇူလိုင်လ4ရက်နေ့ကျမှလဲကူရဲစခန်းကနေမိသားစုထံကိုအကြောင်းကြားလို့သိရတဲ့အကြောင်းအဲ့ဒီနောက်ကိုနိုင်ဦးကိုဖမ်းချုပ်ခဲ့တဲ့ကြောက်တရားရဲစခန်းကိုတွားရောက်စုံစမ်းကြည့်တဲ့အခါမှာတော့မိသားစုဝင်တွေကရဲစခန်းမှာကိုနိုင်ဦးကိုမတွေ့ခဲ့ရပဲတခြားတနေရာမှာစစ်စေးမင်းများကိုပို့ထားတဲ့အကြောင်းရဲစခန်းကပြောခဲ့တယ်လို့သိရပါတယ်။ဒီကနေ့ပဲလဲကူမျိုးတွေကကိုနိုင်ဦးနဲ့ဆွေမျိုးနီးစပ်တော်တူကိုအားရဖြေကနေဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းကြည့်ပါရစေ
။မတွေ့ရသေးပဲနဲ့အဲ့ဒီကြောက်တရာပြောပုံရတော့ဟိုနေပြည်တော်ကိုအကြောင်းကြားထားတယ်တဲ့။အဲ့ဒါနေပြည်တော်ကိုသူ့လည်းစစ်ဆေးပြီးပြီးနေပြည်တော်လည်းအကြောင်းကြားထားတယ်လွတ်ဖို့တော့ရှိပါတယ်လို့တော့ပြောတယ်လို့ဒီကိုနိုင်ဦးရဲ့ရောက်ဖတ်ကိုမိုးဆွေရပြောပြီးပြောပြတာပေါ့။ဟိုသူကလည်းစန္ဒပြတယ်ဆိုတော့ကျွန်တော်မိသားစုကမသိဘူး။ဒီရဲလာပြောပိုင်မှာသိတာ။သူဒါနဲ့သူတို့လိုက်သွားတော့ကြောက်တရာရဲစခန်းမှာသူတို့မေးတဲ့အခါကျတော့ရေးထားတာပင်စင်လားသာတူပေးပါ။နောက်ဒုတိယချက်ကဒေါ်အောင်ဆန်းစုကြည်ကိုလွတ်ပေးပါအဲအဲ့ဒါလည်းသူကရေးထားတယ်လို့ပြောတယ်ဒါတော့ပဲသိရတယ်ခင်ဗျာသုံးရက်လောက်ကြာမှလက်ကူရဲစခန်းကလာပြောမှသိတာလားအဲ့ဒီရဲဟိုကျောက်တရာကပြောပုံရတော့သူတို့တင်ပြထားပါတယ်တဲ့ကောင်းမွန်မှာပဲဘာမှရိုက်ချင်းနဲ့ချင်းလည်းသူတို့မရှိပါဘူးတော့သိရတယ်လွတ်မယ်မလွတ်မယ်လည်းမသိဘူ
းအဲအဲ့ဒါမိသားစုကဘာဆက်ဆောင်ရတယ်လည်းမသိ
ဘူးဘာဆက်လို့ရမှန်းလည်းသူတို့မသိဘူးအခုကျောက်တရာရဲစခန်းမှာမဟုတ်ခင်ဗျာကျောက်တရာရဲစခန်းကနေပြီးတော့ဘယ်ခေါ်ရလဲမသိဘူးတနေရာမှာသူ့ကိုနည်းနည်းကောင်းမွန်ထားပါတယ်လို့ပြောတယ်တဲ့
RFP ကအဲ့ဒီဇူလိုင်လ1ရက်နေ့မှာတကူတော်ဆန္ဒပြမှုဖြစ်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးကြောက်တရမ်းမြို့နယ်မှာနေထိုင်သူတို့ကိုဆက်သွယ်ပြီးစုံစမ်းမေးမြန်းကြည့်ပါတယ
်။ညနေ3နာရီလောက်ရောက်သွားတော့အဲ့ဒီပဲလူတစ်ယောက်ကိုဆွဲသွားတယ်ဆိုတဲ့သတင်းကြားလိုက်တယ
်။ဘာကြောင့်ဆွဲသွားတယ်ဘာညာဆိုတော့သိရလား
။အဲဆန္ဒပြလို့ဆိုတဲ့သတင်းပဲကြားလိုက်တယ်လေ။အဲဘလူဘဲဝါဆိုတာကျွန်တော်တို့ကမသိလိုက်ဘူး။ဖမ်းဆီးသွားတယ်ဆိုတဲ့သတင်းကအဲ့ဒီနေ့ကကျွန်တော်တို့ကသိတယ်ပဲကြားလိုက်တယ်ခေါ်သွားတယ်ဆိုတာ။ဟိုကြောက်တရမ်းရဲ့ကလာခေါ်သွားတယ်ဘာဖြစ်တာကျောက်တရားရဲစခန်းပိုင်
ဟော RFP ကကိုနိုင်ဦးကိုဖမ်းသွားတယ်ဆိုတော့ကျောက်တရားမြို့နယ်ရဲစခန်းကိုဒီကိစ္စရည်နဲ့ပတ်သက်ပြီးပုံမသိရှိနိုင်ဖို့အချိန်ချင်းဆက်သွယ်ခဲ့ပြီမှလည်းဆက်သွယ်လို့မရခဲ့ပါဘူးဒါကြောင့်လောလောဆယ်ကိုနိုင်ဦးကိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာကိုမသိရသေးပါဘူးတက်မတော်သားဟောင်းကိုနိုင်ဦးပင်စင်လာသာတိုးပြီးဖို့ဆန္ဒပြတဲ့အကြောင်းကိုတော့သူ့ရဲ့ဆွေမျိုးသားချင်းကပဲအခုလိုပြောပြပါတယ
်တချို့များဆိုပင်စင်လာသာ400လောက်ပဲရတာခင်ဗျာတိုးတာပြူတာနဲ့မှဟို1000လောက်ပေါ့ဒီပင်စင်လာသာမတိုးခင်ကထွက်လာတဲ့တကြတရားဆိုလို့ချင်းပင်စင်လာစာ4000လောက်ပဲရတယ်ခင်ဗျာ230လောက်လောက်လာတာ4000လောက်ပဲရတယ်သူတို့ကပင်စင်မတိုးတဲ့အခါကျတော့အခုတင်းစားစားတဲ့ကျွန်တော်တို့စံချမ်းတအိတ်ပေါ်တယ်ဒီနေ့ကတော့တအိတ်ဆိုလို့ချင်း12000လောက်ကျွန်တော်ကဖြစ်နေတော့ပေးထားတဲ့ပင်စင်တွေကဘလို့မှမဖြစ်ဘူးတော့ကိုနိုင်ဦးကစံနာပြတာလည်းပဲရိုးသားသားပဲသူတင်ပြတယ်လို့ပဲမြင်တယ်လေပင်စင်လာစာတွေကတိုးပြီးပါဆိုတာဒါတကယ်ကိုလိုအပ်နေတယ်ခင်ဗျာသူလည်းတိုင်းပြည်အတွက်ကိုတောင်းကြည့်ပြီးလုံနေတဲ့လူပါလေဒါပင်စင်လဆာတိုးပစ်နေတယ်ဘာလို့လဲလက်ကြီးဝင်လန်းနေမှာကျွန်တော်တို့ကုံစင်းနှုံးနဲ့ဆိုင်တာမဟုတ်ဘူးအားလုံးကကျွန်တော်ကကုံစင်းနှုံးနဲ့ဆိုင်ပါတယ်ခင်ဗျာသူကနိုင်ငံရေးတရားသမားလည်းမဟုတ်ဘာပါတီဝင်လည်းမဟုတ်ဘဲနဲ့ဒေါ်ဆန်းစုကြည်ကိုလွတ်ပေးပါလို့သူတောင်းတာသူတကယ်ကိုဖြစ်စေချင်တဲ့တိုင်းပြည်အတွက်ကောင်းစေချင်တဲ့ဆန္ဒပေါ့လေပင်စင်သားတွေလည်းခံစားနေရတာကိုသိအောင်သူဘဝကိုအနစ်နာခံပြီးတော့ကျွန်တော်ပြောတယ်လို့ယူဆပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇူလိုင်လ1ရက်နေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှာတကူတော်ဆန္ဒပြခဲ့တဲ့စစ်မှုထမ်းဆောင်ကိုနိုင်ဦးရဲ့အခြေအနေကိုဆွေမျိုးနီးစပ်တော်သူကRFP ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာ